ဗြိတိန်နိုင်ငံအနေနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကိုရန်ပုံငွေ30ရာခိုင်နှုန်းထပ်တိုးပေးသွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကကတိပြုလိုက်ပါတယ်။မနေ့ကကျင်းပတဲ့85ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုဗီဒီယိုကနေတဆင့်ပြောကြားခဲ့တာဖြစ်ပြီးတော့ဗိုင်းရပ်စ်တိုက်ရှိုက်ရေးလုပ်ငန်းတွေအတွက် WHO ကိုငွေကြေးထောက်ပံ့မှုတွေလုပ်သွားမယ်လို့ပြောလိုက်သလိုနိုင်ငံတကာမှာကာကွယ်ဆေးထုတ်လုပ်နိုင်ဖို့အတွက်သုတေသနလုပ်ငန်းတွေလုပ်နေကြကိုလည်းနောက်ထပ်ငွေကြေးအကူအညီပေးဖို့ကတိပြုလိုက်ပါတယ်
။ The UK supports the efforts of the World Health Organization, my friend Tedros.
ဒီရောဂါပိုးပါကြောင်ဖြစ်တဲ့ဆိုတာကိုသိရှိနိုင်ဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုဗြိတိန်နိုင်ငံအနေနဲ့ထောက်ခံပါတယ် WHO အနေနဲ့ပြည်ပြင်ပြောင်းလဲရေးတွေလုပ်ဖို့လိုနေပေမဲ့လည်း WHO ကလူသားမျိုးနွယ်တွေကိုဗိုင်းရပ်စ်အန္တရာယ်ကနေကာကွယ်နိုင်ဖို့အတွက်ဦးဆောင်နေတဲ့တခုတည်းသောအဖွဲ့အစည်းအဖြစ်ရှိနေသေးပါဒါကြောင့်ဗြိတိန်နိုင်ငံဟာကမ္ဘာ့မှာအလူရှင်နိုင်ငံတွေထဲမှာ WHO ကိုအများဆုံးထောက်ပံ့တဲ့နိုင်ငံတွေကတခုဖြစ်ပြီးတော့လာမယ့်၄နှစ်အတွက်30ရာခိုင်နှုန်းထပ်တိုးပြီးတော့ဆလင်ပေါင်းတန်း340ကူညီထည့်ဝင်သွားမှာဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆန်ကပြောသွားတာဖြစ်ပါတယ်။ဒါပြင်လူတွေကိုနောက်ထပ်ကာယောဂါကနေကာကွယ်နိုင်အောင်အချက်၅ချက်ပေါ်အခြေခံတဲ့ကျန်းမာရေးဘေးကင်းလုံခြုံမှုကိုပြီးနိုင်မဲ့ကမ္ဘာလုံးဆိုင်ရာချင်းကပ်မှုအစ်စ်ကိုလည်းတင်ပြခဲ့ပါတယ်။ဒီထဲမှာကမ္ဘာလုံးဆိုင်ရာသုတေသနခွင့်ရက်တွေပို့ပြီးလုပ်ဖို့ကာကွယ်ဆေးတွေပို့ပြီးတော့ထုတ်လုပ်နိုင်ဖို့ကာယောဂါအစောပိုင်းသတိပေးမှုစနစ်နဲ့လိုအပ်တဲ့ကုန်ပစ္စည်းထောက်ပံ့မှုအလုံးလောက်ရရှိဖို့စတာတွေပေါင်းပါတယ်။ဒါပြင်ပြည်ပပို့ကုန်တွေအပေါ်မှာထိန်းချုပ်တာတွေကိုရုပ်သိမ်းပြီးဗိုင်းရပ်စ်ကာကွယ်ရေးအတွက်မရှိမဖြစ်လိုအပ်တဲ့ရေးပေါ်အသုံးပြုတဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေကိုကုန်သွယ်ကုန်တွေမကောက်ဖို့ကိုလည်းသူကတိုက်တွန်းလိုက်ပါတယ်ခင်ဗျာ။